မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့စိုးရိမ်မကင်းတဲ့သဘောထားတွေထွက်ပေါ်နေချိန်မှာပဲမြန်မာအစိုးရတာဝန်ရှိသူတွေကတော့သတင်းမီဒီယာတွေကိုလွတ်လပ်ခွင့်တွေပိုပေးသွားမှာဖြစ်တဲ့အကြောင်းကတိပြုပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာမီဒီယာဖွံ့ဖြိုးရေးပြင်ဆင်မှုအကြိမ်ကြီးလာခံအဖြစ်ကျင်းပရမှာလွတ်လပ်တဲ့သတင်းမီဒီယာတွေပေါ်ထွန်းလာရေးအစိုးရကဆောင်ရွက်နေတာကိုပြန်ကြားရေးဝန်ကြီးကပြောခဲ့တာပါရန်ကုန်မြို့မှာဒီကနေ့အစတင်ကျင်းပတဲ့ညီလာခံကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတော့ကိုထက်အောင်ကပြောပြမှာဖြစ်ပါတယ
်။မြန်မာနိုင်ငံမှာသတင်းမီဒီယာလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ရေးနည်းလမ်းရှာဖို့ရည်ရွယ်ပြီးကျင်းပတဲ့နှစ်ရက်ကြာညီလာခံမှာတော့ပြင်ဆင်မှုလိုအပ်နေတဲ့သတင်းမီဒီယာဥပဒေကအစလွတ်လပ်စွာသတင်းရယူခွင့်သတင်းသမားတွေလုံခြုံရေးကအစတိုင်းရင်းသားမီဒီယာတွေအားကောင်းလာရေးအစုံဆွေးနွေးဖို့စီစဉ်ထားတာဖြစ်ပါတယ်။ညီလာခံပထမနှစ်အဖွဲ့မိကွန်းမှာပဲပြန်ကြားရေးဝန်ကြီးဦးဖေမြင့်ကတော့မီဒီယာလုပ်ငန်းတွေဖွံ့ဖြိုးတိုးတက်အောင်လွတ်လပ်ခွင့်တွေပေးသွားမှာဖြစ်တဲ့အကြောင်းကတိပြုခဲ့တာပ
ါကျွန်တော်တို့အစိုးရအဖွဲ့အနေနဲ့တာဝန်ယူလာတာ9လရှိသွားပါပြီအဲဒီကာလအတွင်းမှာလည်းပဲကျွန်တော်တို့စောစောပြောခဲ့တဲ့ဒီ5နှစ်ကာလကပြီးခဲ့တဲ့4နှစ်ဦးတာပြင်ဆင်မှမြောက်ဆွေးနွေးပွဲလုပ်တဲ့ပြီးခဲ့တဲ့5နှစ်ကာလအလျှောက်မှာဖြစ်ပေါ်တိုးတက်လာခဲ့တဲ့သတင်းမီဒီယာလွတ်လပ်ခွင့်နဲ့အဲဒီသတင်းမီဒီယာမြန်မာသတင်းမီဒီယာဖုံဖြိုးတိုးတက်မှုအတွက်ဆောင်ရွက်တဲ့လုပ်ငန်းတွေကိုကျွန်တော်တို့ဆက်လက်ဆောင်ရွက်တယ်ဒီတက်ကကဆက်လက်ပြီးပုံမှန်တိုးတက်အောင်ဆောင်ရွက်ဖို့ဆိုတဲ့ရည်ရွယ်ချက်လည်းရှိပါတယ်
ပြီးခဲ့တဲ့2015ခုနှစ်မှာပြဋ္ဌာန်းပြီးသားဖြစ်တဲ့ရုပ်မြင်သံကြားနဲ့အသံထုတ်လွှင့်ရေးဆိုင်ရာဥပဒေဖြစ်တဲ့ Progressive Law ဟာအာဏာချက်တွေရှိနေတဲ့အတွက်ဆွေးနွေးပွဲတွေပြုလုပ်နေပြီးအဓိကပြင်ဆင်ရမယ့်အချက်တွေကိုပြင်ဆင်ပြီးရင်မကြာခင်မှာပဲလွှတ်တော်ကိုတင်သားဖို့ရှိတယ်လို့လည်းပြန်ကြားရေးဝန်ကြီးကပြောပါရယ်။အစိုးရတာဝန်ရှိသူတွေနဲ့သတင်းမီဒီယာသမားတွေကြားထိထိဆက်ဆံပြောဆိုခွင့်မေးမြန်းမှုအပိုင်းမှာအရင်ကတည်းကဆိုင်ရင်တိုးတက်လာတဲ့အခြေအနေမှာရှိပေမဲ့လို့လွတ်လပ်စွာသတင်းရယူခွင့်အပိုင်းမှာတော့အကန့်အသတ်တွေရှိနေသေးတယ်လို့သတင်းသမားတွေကထောက်ပြကြပါရယ်။အစိုးရတက်လက်ထက်မှာသတင်းမီဒီယာသမားတွေကြုံတွေ့နေရတဲ့စင်ခေါ်ချက်တွေကိုတော့မြန်မာဂျာနယ်လစ်ကွန်ရဲ့အထွေထွေအတွင်းရမှုဦးစီယာလိုင်ကအခုလိုပြောပါတယ
်ကျွန်တော်ကြံနေသေးတဲ့ဥပဒေတွေကိုကျွန်တော်ဆက်လက်ပြင်ဆင်ဖို့ကြံတာပေါ့နော်နောက်တစ်ခုကအစိုးရတက်လို့ဆိုပေမဲ့သူတို့မောင်းနေရတဲ့ရန်တရားပေါ့နော်အရင်ဘီရိုကရေစီရန်တရားရန်တရားအဟောင်းပေါ့နော်ဆိုတော့ကျွန်တော်တို့အစိုးရဖွဲ့ကပြောရဆိုခွင့်ရှိတဲ့ပုဂ္ဂိုလ်တွေနဲ့တွေ့တဲ့အခါမှာသူတို့မှလည်း concern ပေါ့သူတို့စိုးရိမ်ပူပန်မှုတွေရှိနေသေးတယ်ဆိုဒါတွေကိုကျွန်တော်တို့အပြန်အလှန်ညှိနှိုင်းဖြေရှင်းပြီးတော့မှဘေကာကဖြစ်နိုင်ချင်ရှိမဲ့နေလန်းဆိုတာကိုရှာဖို့လုံနေသေးတာကျွန်တော်တွေ့ရပါတယ်
။မကြသေးခင်ကရခိုင်ပြည်နယ်မောင်တော်မြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့သတင်းမီဒီယာတွေလွတ်လွတ်လပ်လပ်သတင်းယူခွင့်မရှိဘူးဆိုပြီးနိုင်ငံတကာသတင်းလွတ်လပ်ခွင့်လှုပ်ရှားသူတွေကဝေဖန်တန်နေတဲ့အတူမြန်မာနိုင်ငံကသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေအပေါ်မှာမေးခွန်းတွေတကြောပြန်ထွက်ပေါ်ခဲ့တာပါ။ပြန်ကြားရေးဝန်ကြီးဦးဖွေမြင့်ကတော့အစိုးရအသစ်အနေနဲ့သတင်းရယူပိုင်ခွင့်ဥပဒေတည်ရပြဋ္ဌာန်းပြီးသတင်းသမားတွေကိုလွတ်လပ်ခွင့်တွေပေးဖို့စီစဉ်နေတယ်လို့ပြောပါတယ်
ဒီ right to information law ကိုပြည့်ပြည့်ဝဝကျင့်သုံးနိုင်လို့ရှိရင်နိုင်ငံသားတိုင်းသည်လွတ်တော်ကိုယ်စားလှယ်ကြီးများနှီးပါတမျှကျွန်တော်တို့အနာပိုင်းစင်စင်တွေကိုနော်နိုင်ငံရေးကိစ္စတာဝန်ယူထားတဲ့အနာစင်စင်တွေအနာပိုင်းမန်တိုင်းဒီအစင်စင်တွေနဲ့အောက်စင်ဒီအုပ်ချုပ်ရေးရန်တရားကျန်တဲ့ဒီမန်တိုင်း၃ရဲ့ရန်တရားတွေကိုမေးမြန်းခွင့်စစ်ကြောခွင့်ရှိသွားမယ်ဆိုတဲ့အချက်ဖြစ်ပါတယ်
။ဒါပေမဲ့တစ်ချိန်တည်းမှာပဲသတင်းသမားတွေအနေနဲ့လူမျိုးရေးဘာသာရေးစတဲ့ထိလေရှာလေတဲ့ကိစ္စရက်တွေမှာတာဝန်ခံမှုရှိဖို့လဲပြန်ကြားရေးဝန်ကြီးကတတိပေးခဲ့တာပါ။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကမြန်မာနိုင်ငံဌာနကိုယ်စားလှယ် Miss Min John Kim ကတော့သတင်းသမားတွေကိုအကာအကွယ်ပေးနိုင်အောင်ကြိုးစားဖို့အရေးကြီးတဲ့အကြောင်းညီလာခံမှာအလေးထားပြောဆိုတော့ပါတယ
်။ UNESCO is particularly pleased that the issue of safety of journalists and combating impunity
UNESCO အနေနဲ့အထူးသဖြင့်သတင်းသမားတွေလုံခြုံရေးနဲ့ဖိနှိပ်မှုတွေကိုလူငြိမ်းချမ်းသာခွင့်ပေးထားတဲ့ကိစ္စတွေအပေါ်မှာပထမဆုံးအကြိမ်ဒီညီလာခံမှာဆွေးနွေးမှာဖြစ်တဲ့အတွက်လေမကြသေးခင်တော့ကကြောက်ရွံ့ခဲ့တဲ့သတင်းသမားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအဆုံးသတ်နိုင်ရေးနိုင်ငံတကာနေ့မှာလည်းဒါနဲ့ပတ်သက်လို့အားရကြေညာမိပါတယ် UNESCO ရဲ့သတင်းနဲ့ပညာရေးလက်ထောက်ညွှန်ကြားရေးမှူးချုပ် Frank Kalu ကအခုလိုမှတ်ချက်ပေးပြောဆိုခဲ့ပူပါတယ်
ငါးချိန်မြောက်ကျင်းပခဲ့တဲ့မီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံကိုသတင်းမီဒီယာကောင်စီပြည်တွင်းပြည်ပသတင်းမီဒီယာအဖွဲ့အစည်းတွေအစိုးရပြည်ကြားရေးဝန်ကြီးဌာနတို့ကဦးစီးကျင်းပခဲ့တာဖြစ်ပါတယ်။ဒီညီလာခံကို2012ခုနှစ်ကတည်းကစတင်ကျင်းပခဲ့ပြီးမြေအစိုးရတက်လက်ထက်မှာဒါဟာပထမဆုံးအကြိမ်ဖြစ်တယ်လို့မြမတက်မရောသတင်းမှန်ထုတ်ပြန်ရေးတာဝန်ရှိသူတချို့လည်းတက်ရောက်လာတာတွေ့ရပါတယ်ခင်ဗျာ။